မြန်မာနိုင်ငံကသဘာဝတရားစာတပစ္စည်းကရရှိတဲ့ဖဏ္ဍငွေတွေကိုတိုင်းပြည်စည်းဝါဖွံ့ဖြိုးဖို့အတွက်အကျိုးရှိရှိအသုံးချနိုင်ရေးအမေရိကန်ပြည်ထောင်စုပါဝင်တဲ့ G8 ဆက်မှုထိပ်သီးရှင်းနိုင်ငံကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ကြတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာသဘာဝတံငွေပိုင်ဆိုင်မှုအများဆုံးနိုင်ငံတွေထဲမှာအဆင့်34မှာရှိနေပေမဲ့ရှာဖွေလုပ်ငန်းတွေအတွက်ဆက်လက်လှုပ်ဆောင်နေဆဲဖြစ်တာကြောင့်အသစ်ထမှန်ရှာဖွေတွေ့ရှိနိုင်ခြင်းလည်းရှိနေတာဖြစ်ပါတယ်။အထူးသဖြင့်တော့ကမ်းလွန်ဒီနေ့ပိုင်းစတဲ့နေရာတွေမှာရှာဖွေမှုတွေကိုဆက်လက်လှုပ်ဆောင်ဖို့အခွင့်အလမ်းတွေအများပြားရှိနေဆဲဖြစ်ပါတယ်။ DGA ဆက်မှုထိပ်သီးရှင်းနိုင်ငံနဲ့ပြုလုပ်တဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ဟာမြန်မာနိုင်ငံကအလောင်းစွာစောင့်အင်လုပ်ငန်းတွေပြုပြင်ပြောင်းလဲမှုလှုပ်ဆောင်ပြီးပွင့်လင်းမြင်သာမှုရှိစေရေးအတွက်အမေရိကန်နဲ့ပူးပေါင်းလှုပ်ဆောင်ကြမှာလည်းဖြစ်ပါတယ်။ဒါ့အပြင်သဘာဝတရားစတဲ့တွေကရရှိတဲ့ဘဏ္ဍာငွေတွေကိုပွင့်လင်းမြင်သာမှုရှိပြီးတော့အများပြည်သူအားလုံးအကျိုးရှိအောင်အသုံးပြုရေးတို့လည်းပါဝင်ပါတယ်။အမေရိကန်ပါဝင်တဲ့ G8 ဆက်မှုထိပ်သီးနိုင်ငံတွေနဲ့အခုလိုပူးပေါင်းလှုပ်ဆောင်တာဟာ EITI လို့ခေါ်တဲ့သဘာဝတရားစတဲ့2 for 4လုပ်ငန်းတွေတည်ဆောက်မြင်သာမှုရှိရေးစောင့်ကြည့်ရေးအဖွဲ့နဲ့အလားတူတဲ့လုပ်ငန်းစဉ်လည်းဖြစ်ပါတယ်။ EITI ရဲ့လုပ်ငန်းတွေကိုတော့အခုနှစ်နွေရာသီမှာမြန်မာနိုင်ငံမှာစတင်တော့မယ်လို့သမ္မတဦးသိန်းစင်ကပြောဆိုထားပြီးဖြစ်ပါတယ်။